အရင်အစိုးရလက်ထက်နဲ့အခုအစိုးရတဲ့လက်ထက်မှာစီးပွားရေးလုပ်ငန်းရှင်တွေကရန်ကုန်တိုင်းအစိုးရကိုလှူဒန်းတဲ့ငွေတွေနဲ့ပတ်သက်ပြီးဘယ်လိုခွဲဝေသုံးစွဲတယ်ဆိုတာပွင့်လင်းမြင်သာစွာရန်ကုန်တိုင်းလွှတ်တော်ကိုရှင်းလင်းတင်ပြဖို့ကိုယ်စားလှယ်ဒေါ်စန္နာမင်းကပြီးခဲ့တဲ့သတင်းပတ်ကလွှတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ်ဒါကအခုအစိုးရတည်လက်ထက်မှာစီးပွားရေးလုပ်ငန်းရှင်တွေကရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ကိုလှူဒန်းငွေတွေရှိနေပြီးအရင်အစိုးရလက်ထက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေရဲ့လှူဒန်းငွေအများပြားကိုဝန်ကြီးတွေနယ်မြေဆင်းပြီးစီယုံရေးလုပ်တဲ့အခါနယ်မြေဖွံ့ဖြိုးရေးလုပ်ဖို့ဆိုပြီးအုပ်ချုပ်ရေးမှုတွေကိုပေးအပ်ခဲ့တာတွေရှိခဲ့ကြောင်းဒါဟာဖွဲ့စည်းပုံခြေကဥပဒေဇယား9ရဲ့ဗန္ဓာရေးစီမင်းစည်းကမ်းတွေနဲ့ညီညွတ်မှုမရှိဘူးလို့မြင်ကြောင်းဒါကြောင့်စီးပွားရေးလုပ်ငန်းရှင်တွေရဲ့အလှူငွေတွေကိုတကယ်သုံးစွဲတယ်ဆိုရင်ဘယ်နေရာတွေမှာဘလို့အသုံးပြုတယ်ဆိုတာတိုင်းဒေသကြီးအစိုးရအနေနဲ့တင်ပြဖို့ဒေါ်စန္ဒမင်းကတောင်းဆိုခဲ့တာပါ
။ငွေတော့အစိုးရလက်ထက်တော့တိုင်းဒေသကြီးရံပုံငွေဆိုတာရှိတယ်။အစိုးရကိုဒီလုပ်ငန်းရှင်တွေကနေအကြောင်းမျိုးမျိုးနဲ့ထူရမ်းတဲ့ဟာတွေရှိတယ်။အဲ့တော့ဒီရံပုံငွေတွေကအခုရှိသေးသလား။နောက်ကရှိသေးတယ်ဆိုလို့ရှိရင်လည်းဘလောက်ချန်ခဲ့တယ်လဲ။ဒီအစိုးရကိုလွှဲခဲ့အခုအစိုးရမှလည်းရှိလာအောင်ပါပဲလေဒါကလေကျမတို့ကကျမတို့ဖွဲ့စည်းပုံခြေခံဥပဒေရဲ့ဇယား9မှာပါတဲ့အတိုင်းပဲလက်ခံလို့ရတယ်လက်ခံတာကိုကျမတို့ကသဘောတူရဲ့ဒါကဟိုအဂတိလိုက်စားမှုလည်းမဟုတ်ဘူးကျမတို့ဟိုရှိမှာကလည်းဘာကြောင့်ဒါကိုလက်ခံရမယ်လို့ဆိုတော့တိုင်းနေသားကြီးတကယ်လို့များအရေးပေါ်အခြေအနေတွေရှိလာတဲ့ဟာမှာဆိုရင်ကျမတို့အခုရံပုံငွေဆိုတဲ့ဟာက budget ဆိုတဲ့ဟာကဘယ်နေရာအတွက်ဘာတွေသုံးမယ်ဆိုတာ fix လုပ်ထားပြီးသားအပုံငွေဆိုတာမရှိဘူးအဲ့တော့ဒီငွေတွေကအဓိကတော့ဟလာအရေးပေါ်ဖြစ်လာတဲ့အခြေအနေတွေမှာဆိုရင်ဟလာလူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုဘလို့သုံးမလဲဆိုပြီးဒီလိုငွေတွေကနေထုတ်သုံးရမှာလေအဲ့တော့လက်ခံပြီးလို့ရှိရင်တော့ဒီနေရာမှာသုံးတယ်ဆိုတာကိုပြောပါဆိုတာကိုကျမတို့ကညှိနှိုးတာပ
ါအခုလိုစီးပွားရေးလုပ်ငန်းရှင်တွေကပေးတဲ့အလှူငွေတွေနဲ့ပတ်သက်ပြီးအဲ့ဒီအလှူတွေရဲ့နောက်မှာအခွင့်အရေးရလိုမှုတွေဆက်နွယ်မှုရှိလာမှာကိုစိုးရိမ်ပူပန်တာတွေရှိနေပါတယ်လွှတ်တော်ကူစလဲဒေါ်စန္ဒမင်းကအစိုးရအနေနဲ့ပြည်သူလူထုအတွက်လှူဒန်းလာတာဆိုရင်လက်ခံရမှာဖြစ်တယ်လို့လှူဒန်းမှုရဲ့အကျိုးသက်ရောက်မှုကိုလည်းထည့်သွင်းစဉ်းစားရမှာဖြစ်တယ်လို့ဆိုပါတယ
်။ဒါမျိုးတွေလည်းရှိကောင်းရှိလာမှာပေါ့နော်။ဒါကတော့အုပ်ချုပ်တဲ့အစိုးရကကုတ်ဖာသားကိုစဉ်းစားဝေဖန်ဆုံးဖြတ်နိုင်လို့ရပါတယ်။ဟလာဟိုကျမတို့ကိုအကျိုးမြှောက်ကိုပြီးလှူတဲ့ဟာလားဟလာအဲ့ဒီအတွက်ကိုလက်ခံသင့်တဲ့ဒီငွေလားချီနှောင်ထားတဲ့ဟာမျိုးတွေရှိသလားဟိုချီနှောင်ထားတဲ့ဟာမဟုတ်ဘူးစေနာတမတ်နဲ့လှူရဆိုရင်လည်းလက်ခံပေါ့ဒါကတော့တိုင်းဒေသကြီးအစိုးရရဲ့ဆုံးဖြတ်ချက်ပေါ်ပဲမူတည်ပါပဲ
ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညိုညိုတင်းကတော့အစိုးရအနေနဲ့သူ့ရဲ့ရန်မုံငွေနဲ့မလုံလောက်တာတွေရှိတဲ့အခါစီးပွားရေးလုပ်ငန်းရှင်တွေရဲ့အလှူငွေတွေကိုလက်ခံရလေးရှိကြောင်းဒီအလှူကြောင့်ကောင်းကျိုးတွေရှိတယ်လို့ဆိုးကျိုးတွေလည်းရှိနိုင်ကြောင်းဒီလှူဒန်းမှုတွေကနေအခွင့်အရေးရလိုမှုနဲ့ဆက်နွယ်ပြီးဥပဒေမျက်ကွယ်ပြုဆောင်ရွက်တာတွေပေါ်ပေါက်လာမှာကိုစိုးရိမ်တယ်လို့ဆိုပါတယ်
ဒီကောင်နဲ့တောင်မလို့ကောင်းတာတွေလည်းရှိတယ်ပေါ့နောက်ကစိုးတာတွေလည်းရှိလာနိုင်တယ်ပေါ့ကောင်းတာတွေကပါလေအစိုးရကဥပဒေရရှိတဲ့ဒေဝီလုံဝင်နဲ့မနှုတ်ပြနေတဲ့ကိစ္စတွေအရေးကိစ္စတွေကိစ္စတွေမျိုးကောင်းနေမှာမရဖြစ်နေရတဲ့ကိစ္စတွေမျိုးကိုဟိုလုံလာနိုင်မယ်ပေါ့နော်အဲမကောင်းတဲ့အကျိုးဆက်ကတော့ဒီစိတ်လုံငန်းရှင်တွေကိုအခွင့်အရေးတစ်စုံတရာပြန်ပေးရတော့မယ်ပေါ့အဲ့ဒီအခွင့်အရေးတစ်စုံတရာပြန်ပေးရတော့မယ်ဆိုတဲ့ကြံရည်မျိုးဖြင့်စီးပွားရေးသမားဆိုတာကတော့အများကြီးရထုတ်ဖို့လုပ်တာကများရဲ့လေအများဆုံးအဖြစ်ပေါ့နော်မျိုးသမားသမားနဲ့လုပ်ကြတဲ့လုပ်ငန်းရှင်တွေရှိကြလို့ပေါ့နော်အဲ့အဲ့အဲ့နဲ့နှိမ့်ချမှုကိုခွင့်ကောင်းယူပြီးတော့ပေါ့ဟိုပြည်သူလူထုပေါ်မှာမတရားကောင်းမှုဖြစ်တဲ့စီးပွားရေးသမားတွေလည်းမြန်မာနိုင်ငံမှာအများကြီးရှိတော့ကအဲ့ဒီလိုမျိုးပေါ့နော်မရှိနေမှုကိုခုနကထိခိုက်မှုကိုအခွင့်ကောင်းယူပြီးတော့ဥပဒေကိုမျက်မှောက်ဖြစ်ပြီးတော့ဆောင်ရွက်တဲ့ကိစ္စကြီးပေါ်ထွက်လာမှာကိုကျွန်တော်တို့အမတန်မှပဲစိုးရိမ်ပါတယ်
မြန်မာနိုင်ငံမှာအရင်အစိုးရလက်ထက်တွေကတည်းကစီးပွားရေးလုပ်ငန်းရှင်တွေကအစိုးရဘက်ကိုလှူဒန်းတာတွေရှိခဲ့ပြီးဒီအလှူရှင်တွေထဲမှာပြည်သူအကျိုးအတွက်တကယ့်စေတနာနဲ့လှူဒန်းတဲ့လူတွေရှိတယ်လို့အခွင့်အရေးရလိုမှုနဲ့လှူဒန်းတာတွေကိုလည်းရှံပယ်ကြားခဲ့ရမှုပါတယ်အထူးသဖြင့်ဆောက်လုပ်ရေးလုပ်ငန်းတွေမှာပါတာဝန်ရှိတဲ့လူတွေနဲ့ရင်းနှီးသူတွေကသာလုပ်ငန်းရကြတာတွေကိုအများအပြားကြားခဲ့ရတာပါအခုအစိုးရတက်ခါစားကလည်းပြီးခဲ့တဲ့တချံပွဲတော်တွင်ကပုဂ္ဂလိကရုပ်တံလိုင်းတစ်ခုဖြစ်တဲ့ SkyNet ကအာနာယ NLD အစိုးရထိပ်တန်းခေါင်းဆောင်ရဲ့ကိုယ်ရေးအရာရှိကိုသိန်း90လက်ဆောင်ပေးတဲ့အမှုပေါ်ပေါက်ခဲ့ပါတယ်။ဒီကိစ္စကိုနိုင်ငံတော်သမ္မတရုံးကထုတ်ပြန်ကြေညာခဲ့ပြီးအဲ့ဒီငွေတွေကိုအများပြည်သူအကျိုးအတွက်သုံးစွဲသွားမယ်လို့ပြောခဲ့ပါတယ်။မြို့သားလွှတ်တော်ကိုယ်စားလှယ်ဟောင်းတစ်ဦးဖြစ်တဲ့ဦးဖုံးမြင့်အောင်ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရအစိုးရရန်ပုံငွေတစ်ခုတည်းနဲ့ဒေသဖွံ့ဖြိုးတိုးတက်ရေးကိုမလုံဆောင်နိုင်သေးတဲ့အတွက်အစိုးရအနေနဲ့ဒီလုပ်ငန်းရှင်ကြီးတွေစီကနေအလှူငွေတွေလက်ခံယူနေရအောင်မှာဖြစ်တယ်လို့ဆိုပါတယ်
။အစိုးရဖွဲ့ကိုကျတော့စိတ်ပြလူမတန်းလာယူအစိုးရဖွဲ့ရတာကျွန်တော်သိတာပေါ့နော်။ဥလားနေ့တော့ဘာလို့ဒီသာရှိကိစ္စတွေလာမီကိစ္စတွေဒီကိုလုံးကအိတ်ဆိုင်နေတာ အဲ့ဆိုင်ရဲ့ကမ္ဘာလားသူလည်းကြာမမီးတော့သူဒီနဲ့သူတော့လုံလုံရရတဲ့နေထားရလုံကြမှာပေါ့ဗျာဟိုဒါလည်းဟိုတချို့ကိစ္စတွေကြတော့ဟိုအစိုးရဘက်မှာလည်းဟိုပြောလို့မဖြစ်တဲ့ဟိုလက်ရှိပြောတော့ဗျာဖလပတ်သမားတို့ချီးဘူးဆိုလည်းမှန်တယ်လေတချို့ကိစ္စကကြားနေကြလို့မရဘူးဝန်ထမ်းဖွဲ့စည်းရကြီးပြီးတော့တကယ်လို့ဖြစ်ဘူးဒါပေမဲ့ဝန်ထမ်းဖွဲ့စည်းကိုချုပ်လွယ်မရတဲ့ခါမှာကျွေးမွေးထားရတယ်ပိတ်ကန့်ထားရတယ်အပလိတ်လို့ဘူးကလည်းဆေးဆေးမဖြစ်ဘူးပေါ့နော်အဲဒီတော့ဝန်ထမ်းစိတ်ကလည်းရှုံးတယ်ဟိုဒီလုံငန်းနေတဲ့ရှုံးတဲ့ခါမှာတော့သူလည်းဆိုရှင်းတန်းတန်းလို့တော့ဥပခါမှာပေါ့ဗျာ
နိုင်ငံတကာမှာလည်းလုပ်ငန်းရှင်တွေကအစိုးရဖွဲ့ကိုလှူဒန်းတာတွေရှိပါတယ်အဲ့ဒီလှူဒန်းမှုတွေရဲ့နောက်မှာအာဂရီမှုနဲ့ဆက်နွယ်ပြီးပြဿနာဖြစ်ရတာတွေကိုလည်းအများအပြားကြားမှုပါတယ်အမေရိကန်နိုင်ငံမှာလည်းရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေကရွေးကောက်ပွဲတွေအနိုင်ရဖို့အတွက်အလှူရှင်တွေစီကနေယူကြပြီးတော့အလွဲသုံးစားလုပ်တယ်ဆိုပြီးပြဿနာတွေဖြစ်ကြအမေရိကန်နိုင်ငံလိုဒီမိုကရေစီနိုင်ငံတွေမဟုတ်ပါဘူးကွန်မြူနစ်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်တို့မှာလည်းစီးပွားရေးလုပ်ငန်းရှင်တွေစီကနေအစိုးရအဖွဲ့ကလက်ပေးလက်ယူမှုတွေကိုလည်းကြားခဲ့ရပူပါတယ်ဒီလိုအလှူရှင်တွေရှိတယ်လို့ကမ္ဘာမှာဆင်းရဲနှမ်းမှုတွေရော့ကြပြီးကျန်းမာဖွံ့ဖြိုးတိုးတက်ရေးအတွက်လှူဒန်းတာတွေလုပ်နေတဲ့ Microsoft ပိုင်ရှင် Bill Gates တို့လို Facebook တည်ထောင်သူ Mark Zuckerberg တို့လိုတကယ့်စင်တာနဲ့လှူဒန်းတဲ့လူတွေကိုလည်းတွေ့နိုင်ပါတယ်မြန်မာပြည်မှာလည်းတခဲတိုင်းပြည်လူထုအကျိုးအတွဲဆိုရင်စီးပွားရေးလုပ်ငန်းရှင်တွေရဲ့လှူဒန်းမှုတွေကိုကြိုဆိုရမှာဖြစ်ပါတယ်။တပြိုင်တည်းထဲမှာလည်းအဲ့ဒီလှူဒန်းမှုတွေကအကျိုးလိုညောင်ရီလောင်းတာမျိုးမဖြစ်အောင်တတိထားရမှာလည်းဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ရှင်။